ရခိုင်ပြည်နယ်အတွင်း UN အဖွဲ့အစည်း6ဖွဲ့ရဲ့လူသားချင်းစာနာမှုအကူအညီထောက်ပံ့ရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်းတွေအတွက်ဂျပန်အစိုးရကမြန်မာအစိုးရကိုဂျပန်ယန်ငွေ 1.2 ဘီလီယံအလှူငွေပေးအပ်လိုက်ပါတယ်။ဂျပန်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်တွေကိုကွင်းစင်ကြည့်ရှုခဲ့ပြီးတဲ့နောက်အကူအညီဆက်ပေးဖို့ဂျပန်အစိုးရဘက်ကဆုံးဖြတ်ခဲ့တာဖြစ်ကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်။ရခိုင်ပါတီဘက်ကဝေဖန်မှုတွေရှိနေတဲ့ရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးရေးစီမံကိန်းတွေကိုရခိုင်ဒေသခံပြည်သူတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းကိုလည်းသူကပြောပါတယ်။မတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ဂျပန်ဆိုရတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးမှုကနေဂျပန်နိုင်ငံအနေနဲ့ရခိုင်ပြည်နယ်အတွက်ဂျပန်ယန်ငွေ 1.2 ဘီလီယံအကူအညီပေးဖို့သဘောတူညီခဲ့တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာဂျပန်နိုင်ငံသံအမတ်ကြီးကမနေ့နေပြည်တော်မှာကျင်းပတဲ့ရခိုင်ပြည်နယ်အတွက်စီမံကိန်း2ရက်လက်မှတ်ရေးထိုးပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်။ဒီလူငွေတွေကိုအဓိကအဖြစ်ရခိုင်ပြည်နယ်တွင်းဆောင်ရွက်နေတဲ့လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD အတွက်အဓိကအထားလှူဒါန်းတာဖြစ်ပါတယ်ဂျပန်အစိုးရရဲ့ထောက်ပံ့အကူအညီငွေတွေကို UEHRD ရဲ့စီမံကိန်းတွေမှာပါဝင်ဆောင်ရွက်နေတဲ့ UNICEF, WFP, UNFPA, UNDP, UNHCR, UN Women အဖွဲ့တွေကနေပေါင်းဆက်အကောင့်ထဲပေါ်ဆောင်ရွက်သွားမယ့်အစီအစဉ်ဖြစ်တဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ
်ဂျပန်နိုင်ငံကဒီရခိုင်ဒေသမှာဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေလုပ်မှာပေါ့နော်ဒီ UEHRD ရဲ့တဆင့် UN အဖွဲ့အစည်းတွေကိုလှူဒါန်းအဓိကတော့ UNICEF ပါတယ် UWFP ပါတယ် UNFPA ပါတယ် UNDP ပါတယ် UNHCR ပါတယ် UN Women ပါတယ်6ခုပေါ့နော်လုပ်ငန်းနဲ့ပတ်သက်တဲ့သက်ဆိုင်ရာဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့စီမံကိန်းတွေရေးဆွဲမယ်လူတိုင်းစာထောက်ထားမှုကိစ္စလည်းပါတယ်ကျန်တဲ့နေရာချတဲ့ကိစ္စလည်းပါတယ်ကျန်တဲ့ထူထောင်ရေးကိစ္စလည်းပါတယ်ရေရှည်ဖွံ့ဖြိုးတိုးတက်ရေးလည်းပါတယ
်ဂျပန်နိုင်ငံအစိုးရရဲ့နိုင်ငံသားရေးဝန်ကြီး Mr. Taro Kono အနေနဲ့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကရခိုင်ပြည်နယ်မောင်နှောကနေနေရက်တင်းချောင်သွားတဲ့ဒုက္ခသည်တွေပြန်လည်လက်ခံနေရာချထားရေးစခန်းတွေကိုသူကိုယ်တိုင်သွားရောက်လေ့လာခဲ့ပြီးတဲ့နောက်မှာတော့ဒီလိုမျိုးဂျပန်အစိုးရဘက်ကရခိုင်ပြည်နယ်အတွင်းအကူအညီတွေဆက်ပေးဖို့ဆုံးဖြတ်ခဲ့တာဖြစ်ကြောင်းကိုလည်းဂျပန်သံအမတ်ကြီးကလက်မှတ်ရေးထိုးပွဲမှာပြောကြားခဲ့တာပါအဓိကအားဖြင့်တော့ရခိုင်ပြည်နယ်အတွင်းပြန်လည်လက်ခံရေးလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့ပြန်လည်နေရာချထားရေးနဲ့ပြန်လည်ထူထောင်ရေးရေရှည်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေမှာချိတ်ဆက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ
်ဒါကတော့နှစ်နိုင်ငံချင်းချင်းရင်းနှီးမှုပြရရောက်တယ်လို့ကျွန်တော်တို့ရဲ့ဟိုလုပ်ကိုင်ဆောင်ရွက်နေတဲ့အပေါ်အေးမှာပူးပေါင်းဆောင်ရွက်ရင်အောင်မြင်မယ်ဆိုတာကိုလည်းသူကပြတာနေမှာပေါ့နော်ဂျပန်နိုင်ငံကြီးဝင်ကြီးသွားတော့ကကျွန်တော်လည်းအတူသွားတယ်ရကားနဲ့သွားတာရှိရဟယင်နဲ့သွားတာလည်းရှိတယ်မြင်ရတွေ့ရတယ်ပေါ့အခုဘက်ကိုထွက်မသွားဘဲနဲ့အဲ့ဒီတော့ကပြန်ခဲ့တဲ့မွတ်စလင်တွေနဲ့လည်းသူတွေ့တယ်စကားတွေပြောတယ်အိမ်ကြီးလည်းလိုက်ကြည့်တယ်မြေဆက်ကိတ်တွေလည်းရောက်တယ်သူတို့ပြန်သွားပြီးတော့ဈာမလည်းကျွန်တော်တို့ပြောတယ်တက်နေအကူအညီတွေပေးခြင်းနဲ့လက်တွေ့လည်းတွေ့ရတယ်လှုပ်ဆောင်နေရတယ်လည်းတွေ့တယ်ဆိုတော့ကျွန်တော်တို့အနေနဲ့ကတော့အခုလိုမျိုးပါဝင်ပြီးတော့ပူးပေါင်းဆောင်ရွက်တဲ့နယ်ပတ်သက်ပြီးတော့ဒီနိုင်ငံတွေကလည်းပူးပေါင်းဆောင်ရွက်မယ်အဖွဲ့အစည်းကလည်းပူးပေါင်းဆောင်ရွက်မယ်ဆိုရင်အောင်မြင်တဲ့လုပ်ငန်းစဉ်တွေကဖြစ်မယ်ဆိုတော့တက်တည်ပြတာပဲပေါ့နော
်အခုလိုမျိုးရခိုင်ပြည်နယ်အတွင်းရေတိုရေရှည်စီမံကိန်းတွေအစိုးရနဲ့အလှူရှင်နိုင်ငံတွေကုလလအောက်ခံဖွဲ့စည်းတွေပူးပေါင်းပြီးတော့အရှိန်ဟုန်မြင့်လှုပ်ဆောင်နေပေမဲ့လို့ရခိုင်ဒေသခံပြည်သူတွေနိုင်ငံရေးဖွဲ့စည်းတွေနဲ့အရက်ဖက်လူမှုဖွဲ့စည်းတွေရဲ့ဆန္ဒသဘောထားကိုမတောင်းခံဘဲလှုပ်ဆောင်နေပါတယ်လို့ရခိုင်နိုင်ငံရေးပါတီဘက်ကဝေဖန်မှုတွေရှိနေတဲ့အပေါ်မှာတော့ဒေါက်တာဝင်းမြတ်အေးကအခုလိုရှင်းပြပါတယ
်တကယ်တကယ်ကြတော့ကျွန်တော်တို့ဒီဆောင်ရွက်မှုတိုင်းဟာကျွန်တော်တို့ကပူးပေါင်းဆောင်ရွက်မှုပုံစံနဲ့ပဲသွားတာတနိုင်ငံလုံးတော်မှာကျွန်တော်တို့ကနေပြီးတော့ပွင့်လင်းမြင်သာစွာနဲ့ Union Enterprise ဆိုတာလုတ်ထားတယ်ရခိုင်တစ်ခုတည်းတွေမကမယ်တနိုင်ငံလုံးတော့ပါဝင်နေမှတော့ရခိုင်ပြည်သူတွေမပါဝင်ဘူးဆိုတာမရှိပါဘူးရခိုင်ပြည်သူတွေလည်းပါဝင်ကြပါတယ်ပါဝင်တာမှကျွန်တော်တို့ဒီ youth volunteer ဆိုရင်ရခိုင်ကဒီရခိုင်နေမကပဲနဲ့တိုင်းသားယူနေစုသေးသေးလေးတော့အကုန်ပါတယ်ဆိုတော့အကုန်လုံးပါဝင်ကြတာပဲနောက်ပြီးတော့ကျွန်တော်တို့ကပွင့်လင်းမြင်သာမှုရှိပါတယ်ကျွန်တော်တို့ဆောင်ရွက်တာတွေကဘာဖြစ်လို့ဆိုတော့ကျွန်တော်တို့တွားရောက်တဲ့အချိန်ချိန်တိုင်းမှာကျွန်တော်တို့လူမှုဖွဲ့စည်းရေးနဲ့တွေ့ပါတယ်မျိုးမျိုးဖွဲ့ရေးတွေ့တယ်တန်ဃာတွေနဲ့လည်းတွေ့တယ်ဒီနှစ်ဖက်အကုန်လုံးကျွန်တော်တို့တွေ့ပါတယ်အခုကျွန်တော်တို့ဒီတစ်လအတွင်းမှာပဲ9ချိန်ရှိပြီခင်ဗျာအဲ့လိုမျိုးအောက်ခြေအထိတွေတွေ့ဆုံဆွေးနွေးမှုတွေလုပ်တာလုပ်ပါတယ်ခင်ဗျာပြည်သူတို့အစီရင်ခံစာဆိုပြီးတင်းစားလိုက်မှလည်းထည့်တာအလုံးအသိပါပဲခင်ဗျာ
ဂျပန်နိုင်ငံဆိုရထောက်ပံ့တဲ့ကုလအဖွဲ့6ဖွဲ့ကစတင်အကောင့်ထည့်ဖို့မယ်ပြည်တော်စုစီမံကိန်း2ရက်အတွက်လက်မှတ်ရေးထိုးပွဲကိုတော့ဖေဖော်ဝါရီလ22ရက်နေ့မနေ့ကနေပြည်တော်မှာကျင်းပခဲ့ပြီးဝန်ကြီးဒေါက်တာဝင်းမြတ်အေးမြန်မာနိုင်ငံဆိုင်ရာဂျပန်သံအမတ်ကြီးမစ္စတာတတိရှိဟူကူချီအပါအဝင် UN လက်အောက်ခံအဖွဲ့တွေကဌာနကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်ရှင်